မြန်မာဘက်ကထွက်ပြေးလာကြရဲလို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ပြည်သားဒေသကိုမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီရှေ့သတင်းပတ်မှသွားရောက်မှဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်အရမစ်ရန်ဟီလီဟာဖေဖော်ဝါရီလ20ရက်နေ့ကနေ23ရက်နေ့အထိရိုဟင်ဂျာတွေခိုလုံနေကြတဲ့နေရာတွေကိုသွားရောက်လေ့လာမှဖြစ်ပါတယ်။ဖေဖော်ဝါရီ3ရက်နေ့ OHCHR ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကဆူဆူဝါဝါလူ့ခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုကိုယ်တိုင်လေ့လာပြီးသွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့4-5လအတွင်းမြန်မာဘက်ကထွက်ပြေးလာကြသူတွေရှိတဲ့နေရာတွေကိုသွားပြီးတော့သူတို့ရဲ့အခြေအနေနဲ့ဘလို့အခြေအနေမျိုးကြောင့်အခုလိုထွက်ပြေးလာရတယ်လဲဆိုတာကိုအဓိကစုံစမ်းသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိခိုက်နစ်နာနေတဲ့လူအဖွဲ့အစည်းတွေကိုကိုယ်တိုင်သွားလေ့လာတာကသူတို့ရဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုပို့ပြီးတော့နားလည်သဘောပေါက်အောင်အထောက်အကူဖြစ်မယ်လို့မစ်ဆီယန်ဟီလီကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးရပ်ဆိုင်းလိုက်တဲ့ပုံမှာကြိုဆိုတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဇန်နဝါရီလဆန်းတုန်းကလည်းမစ်ဆီယန်ဟီလီဟာမြန်မာနိုင်ငံကို၅ချိန်မြောက်ခီးစဉ်ဖြစ်တဲ့ဆက်နှစ်ရကြာသွားရောက်ခဲ့ပါတယ်။